ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အခြေအနေနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစီစဉ်ညီနိုင်ဆောင်ရွက်နေရတဲ့အများဒေသရင်းနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့လည်းဒီကိစ္စကိုဖြေရှင်းနိုင်ွယ်နိုင်အောင်ဝိုင်းဝန်းကူညီဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကပန်ကြားလိုက်ပါတယ်။သုံးရက်ကြာကမ္ဘောဒီးယားနိုင်ငံကြီးချင်းအတွင်းဒီကနေ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံပြီးပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားတာပါ။ Reuters သတင်းကိုအခြေခံပြီးတော့ Markin ဖြူတွေကတင်ပြထားပါတယ်။မင်္ဂလာရအယုံဆိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်အချက်တဲ့တိုင်းပြည်ဖြည့်ရှင်းဖို့ဆောင်ရွက်တဲ့နေရာမှာဒေသရင်းနိုင်ငံတွေအနေနဲ့လည်းဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့အတွက်မှာပန်ကြားပြောဆိုလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတာဝန်ရှိသူတွေအကြားညှိနှိုင်းဆောင်ရွက်နေပြီးတော့ဒီကိစ္စဖြည့်ရှင်းနိုင်တဲ့နေရာမှာဒေသရင်းကမ္ဘောဒီးယားနိုင်ငံရဲ့အကူအညီလည်းလိုအပ်ပါတယ်လို့Bangladesh ကကပြောဆိုသွားပါတယ
် We have also discussed the Rohingya crisis that threatens peace and stability of our region.
Bangladesh ကဒီနေ့ရင်းနဲ့တင်းနေကိုချင်းထောက်နေတဲ့ Rohingya ဒုက္ခတွေအကျက်တဲနဲ့ပတ်သက်လို့ကျမတို့ဆွေးနွေးခဲ့ကြပါတယ် Bangladesh နိုင်ငံမှာ Rohingya တပန်းလောက်ကိုစက်ပြီးလက်ခံပေးထားပါတယ်ဒီအထက်က9သိန်းနီးပါးလောက်ဟာတိတ်မကြခင်တုန်းကမှမြန်မာနိုင်ငံတွင်ရက်စက်ကြမ်းကြုတ်မှုအခြေအနေတွေကြောင့် Bangladesh နိုင်ငံနဲ့ဖက်ပြေးလာကြသူတွေဖြစ်ပါတယ်ဒီရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့အတွက်မြန်မာအစိုးရနဲ့ကျမတို့နှစ်ဖက်ဆွေးဆက်ညှိနှိုင်းမှုတွေဆက်လက်ဆောင်ရွက်နေတာနဲ့အမျှဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လည်းဒီအကြက်တဲအတွက်အဖြေချရာမှာဝိုင်းဝန်းကူညီပံ့ပိုးပေးစေချင်ပါတယ်ရှင် ။ဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတွန်းမြေရွယ်ချက်နဲ့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာဟာဒီနေ့ကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးရဲတဲ့ကရှင်းလင်းပွဲအတွင်းအခုလိုတိုက်တွန်းပြောကြားသွားခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူနိုင်ငံကအကူအညီပေးရေးအဖွဲ့တွေအတွက်ဝန်ထမ်းဝန်ပိုးကြီးဖြစ်နေတဲ့လက်ရှိရိုဟင်ဂျာဒုက္ခသည်အချက်အလက်နဲ့ပတ်သက်ပြီးတော့ကမ္ဘောဒီးယားနိုင်ငံကလည်းမေးလျော်မထားသလိုဒီနေ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာဒီအကြောင်းကိုတိကျထားဆွေးနွေးခဲ့တယ်လို့ပြောဆိုသွားပါတယ်
။ဂျန်ကမ္ဘောဒီးယားဖိတ်ခနကာပြည်စာတက်တုံးစမွေးနှံချွန်းဖြစ်ခလွန်း
ဘင်္ဂလားဒေ့ရှ်နိုင်ငံတွေကြီးမားတဲ့ဝန်ထမ်းဝန်ပိုးဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုကျွန်တော်တို့မေ့မထားပါဘူးလူဦးရေတန်း160ရှိနေပြီးသားဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကထပ်ပြီးလာတဲ့ဒုက္ခသည်သက်သန်းလောက်ကိုလက်ခံပေးထားနိုင်တဲ့အပေါ်မှာကျွန်တော်တို့ဂုဏ်ယူရပါတယ
်ဒီကနေ့ဩဂတ်လကစလို့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကျန်းသက်ပြည်ပခါတွေနဲ့လူကျွေးထက်ခွက်တွေရဲ့နေနေရှင်းလင်းမှုတွေအတွက်မှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါဒီဒုက္ခသည်တွေနေရာပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအကြားညှိနှိုင်းဆောင်ရွက်နေပေမဲ့အခုချိန်ထိတော့တိကျသေးတဲ့အစီအစဉ်တွေမချမှတ်နိုင်ကြသေးပါဘူးကမ္ဘောဒီးယားနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဒီနေ့ Peace Palace ညီငယ်ချမ်းသာမှာတွေ့ဆုံခဲ့ကြတာဖြစ်ပြီးတော့ရိုဟင်ဂျာရေးအသာဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်ခီးသွားလုပ်ငန်း factory နဲ့ဒီပညာဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတွန်းမြေသွားဖို့သဘောတူညီချက်တရက်နဲ့အတူနားလည်မှုစာကြုံလာကိုးကူလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဝန်ကြီးချုပ်နဲ့ဦးတက်ရောက်ခဲ့ကြပါတယ်။ကမ္ဘောဒီးယားကိုယ်နယ်ကြီးများတင်ကကြီးမှုပြီးတော့ဒီကနေ့ကျင်းပတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တက်ရောက်ခဲ့တယ်လို့ညနေပိုင်းမှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ကနိုင်ငံတော်ညစာစာပွဲနဲ့တက်ခင်းအကမ်းမှာဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့မှာတော့ဝန်ကြီးချုပ်ရှေ့ခါစီနာကမ္ဘောဒီးယားနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။